ခရစ်တော်ဒုတိယကြိမ်ကြွလာတဲ့အခါမိုးတိမ်ကိုစီးပြီးဘုံတကူအာနုဘော်တော်ကိုဆောင်လျက်ကြွလာတော်မူမှာဖြစ်တဲ့အကြောင်းကိုကျွန်တော်ဟောပြောဝင်ခဲ့သွားမှာဖြစ်ပါတယ်။မဿဲအခိုင်း24နဲ့အခန်းငယ်29ကနေပြီးတော့30အထိကိုဖတ်ကြပါစို့။မဿဲအခိုင်း24အခန်းငယ်29ကနေပြီးတော့30အထိ။ထိုကာလဤဒုက္ခဆင်းရဲခြင်းနောက်ရုပ်ခနဲနေသည်မိုက်လိမ့်မည်။လသည်အယောင်ကိုမပေး။ကျယ်တို့သည်ကောင်းကင်မှကျကြလိမ့်မည်။ကောင်းကင်တကူတို့သည်တုန်လှုပ်ကြလိမ့်မည်။ထိုအခါလူသား၏နမိတ်လက္ခဏာသည်ကောင်းကင်၌ထင်ရှားလိမ့်မည်မိကြီးပေါ်မှလူအပေါင်းတို့သည်ငိုကြွေးမြည်တမ်းကြ၍လူသားသည်ကြီးစွာသောဘုံတကူအာနုဘော်တော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်လို့ယေရှုခရစ်မိန့်တော်မူပါれခရစ်တော်ဒီလောကကိုဒုတိယအကြိမ်ကြွလာတဲ့အခါဘုံတကူအာနုဘော်တော်ကိုဆောင်လျက်မိုးတိမ်ကိုစီးပြီးတော့ကြွလာမယ်ဆိုတဲ့သတင်းစကားဟာခရစ်ယာန်များရဲ့ထင်မြင်ယူဆချက်မဟုတ်ပါဘူး။ကျမ်းတဲ့ပုဂ္ဂိုလ်များရဲ့တွေးခေါ်ယူဆချက်လည်းမဟုတ်ပါဘူး။ခရစ်တော်ယေရှုဖခင်သခင်ကိုယ်တော်တိုင်မိန့်တော်မူသောစကားတော်ဖြစ်ပါတယ်။ယေရှုခရစ်တော်ကမိမိကြွလာတော်မူမှာသေချာတဲ့အကြောင်းကိုအခုလိုမိန့်ကြားတော်မူပါတယ်။ကောင်းကင်နဲ့မိကြီးမတည်တော်လဲငှစကားတည်လိမ့်မယ်လို့မဿဲအခိုင်း24အခန်းငယ်35မှာတွေ့ရပါတယ်။ဘုံတကူအာနုဘော်တော်ကိုဆောင်လျက်ခရစ်တော်ပြန်ကြွလာမယ့်အကြောင်းကိုဓမ္မဟောင်းကျမ်းမှာကလေးကဘုရားသခင်ကကြိုတင်ပြောပြတော်မူပါတယ်။ဓမ္မဟောင်းကျမ်းချက်အကျိုးကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်ဟေရှာယအနာဂတ်ကျမ်းအခိုင်း73အခန်းငယ်6ကနေပြောဆက်ချောက်ကျမ်းမှာအခုလိုဖော်ပြထားပါတယ်။ထာဝရဘုရား၏နေ့ရက်သည်နီးသောကြောင့်ငိုကြွေးမြည်တမ်းကြလော့။အနန္တတကူရှင်စီရင်တော်မူသောဘေးအန္တရာယ်ကဲ့သို့လာလိမ့်မည်ထို့ကြောင့်ရှိသမျှသောလက်တို့သည်ကြကြလိမ့်မည်လူအပေါင်းတို့သည်စိတ်ပြက်၍ကြောက်လန့်ခြင်းသို့ရောက်လိမ့်မည်နာခြင်းဝေဒနာအမျိုးမျိုးကိုခံရကြလိမ့်မည်တားဖွာသောမိမ့်မကဲ့သို့ဝေဒနာကိုခံရလျက်တယောက်ကိုတယောက်ကြည့်ရှု၍မှိုင်တွေသဖြင့်သူတို့မျက်နှာသည်မေးလျံအစင်းရှိလိမ့်မည်ထိုးပြေကိုဖျက်ဆီး၍အပြစ်ကြီးသောပြည်သူပြည်သားတို့ကိုတုတ်တင်ပယ်ရှင်းခြင်းဟာထာဝရဘုရား၏ကြမ်းကြုတ်သောနေ့ရက်သည်ပြင်းထန်သောဒေါသအမျက်ထွက်လျက်လာလိမ့်မည်မိုးကောင်းကင်ကျယ်နှက်ခတ်တို့သည်အလင်းကိုမပေးနေသည်လဲထွက်သောအခါမိုက်လျက်လသည်လဲမထွန်းမလင်းပဲလျက်ရှိလိမ့်မည်ထိုလောကီနိုင်ငံ၏အပြစ်ကို၎င်းမတရားသောသူတို့၏ဒုစရိုက်များကို၎င်းငါစစ်ကြောမည်မာနကြီးသောသူတို့၏ထောင်လွှားခြင်းကိုငါနှိမ့်ဆက်၍ကြမ်းကြုတ်သောသူတို့၏စော်ကားခြင်းကိုငါနှိမ့်ချမည်လူသည်ရွှေစင်ထက်အဖိုးထိုက်မည်အကြောင်းစင်းရဲသားသည်အောဖိရရွှေကြောက်ထက်အဖိုးထိုက်မည်အကြောင်းငါပြုတ်မည်တို့ဖြစ်၍ကောင်းကင်ဘုခြေအရှင်ထာဝရဘုရား၏ဒေါသအမျက်တော်ပြင်းစွာထွက်သောနေ့ရက်၌မိုးကောင်းကင်ကိုငါလှုပ်ရှားမည်မိကြီးလည်းမိမိနေရာမှ၍ရလိမ့်မည်ပြေသားတို့သည်ကြောက်၍ပြေသောတရေမှထိမ့်သူမရှိသောတိုးများကဲ့သို့ဖြစ်၍အသည်အသည်မိမိအမျိုးသားချင်းတို့ကိုမျက်နှာပြုတ်၍အသည်အသည်မိမိပြေသို့ပြေးကြလိမ့်မည်တွေ့သမျှသောသူတို့ကိုလှံနှင့်ထိုးရ၏စုဝေးလျက်ရှိသောသူအပေါင်းတို့လည်းဓာဖြင့်ဆုံးကြလိမ့်မည်သူတို့သားသမီးများကိုသူတို့မျက်မှောက်၌မြေပေါ်မှစောင့်ဖွင့်လိမ့်မည်သူတို့အိမ်များကိုလွတ်ရပ်၍သူတို့မယားများကိုအဒမပြုကြလိမ့်မည်ယောလအနာဂတ်တိကျံအခိုင်းနှစ်အခန်းငယ်30ကနေပြီးတော့71ကြာမှလဲခရစ်တော်ဒုတိယကြိမ်ကြွလာတဲ့အခါမှာဖြစ်ပျက်မဲ့အရာများကိုအခုလိုအတိအလင်းဖော်ပြထားပါတယ်သူတို့ရှေ့မှာမိကြီးလှုပ်လိမ့်မည်မိုးကောင်းကင်လဲတုံလှုပ်လိမ့်မည်နေနှဲ့လသည်မှတ်၍ကျယ်တို့သည်မထွန်းမလင်းပဲနေကြလိမ့်မည်ထာဝရဘုရားသည်လဲမိမိတတ်တော်ရှေ့မှာအတန်ကိုလွင့်တော်မူမည်တတ်တော်သည်အလွန်ကြီးမား၏စကားတော်အတန်းစီရင်တော်သူသည်တကူးကြီးတော်မူ၏ထာဝရဘုရား၏နေ့ရက်သည်ကြီး၍အလွန်ကြောက်မက်ပွေသောနေ့ရက်ဖြစ်၏အဘယ်သူခံနိုင်သနည်းနောက်အခန်းငယ်31မှာထာဝရဘုရား၏ကြောက်မက်ပွေသောနေ့ကြီးမတိုင်မီနေသည်မှောင်မိုက်အတိဖြစ်လိမ့်မည်လသည်လည်းသွေးဖြစ်လိမ့်မည်လို့တွေ့ရပါတယ်ယေဇကျေလအနာဂတ်တိကျမ်းအခန်း38အခန်းငယ်21ကနေပြီးတော့23ကျမ်းမှာဖော်ပြထားတဲ့အချက်ကိုဆက်ပြီးကြည့်ကြပါစို့အရှင်ထာဝရဘုရားမိန့်တော်မူသည်ကငှတောင်များအရရတ်တို့တွင်သ ုတဖက်၌ဓာကိုငါမှားထားလိုက်သဖြင့်လူအပေါင်းတို့သည်တယောက်ကိုတယောက်ဓာနှင့်ခုတ်ကြလိမ့်မည်ငါသည်ကာလနာဘေးအသေးတတ်ခြင်းဘေးအဖြစ်သူ့ကိုဒဏ်ပေးမည်သူနှင့်သူ၌ပါသောတပ်များအလုံးအင်းများအပေါ်မှလွန်သောမိုးရေကြီးသောမိုးသည်ကန့်နှင့်ရောသောမြေမှုကိုရွာစေမည်ထိုသို့ငါသည်ကိုယ်ကိုချီးမြှောက်၍ရိုသေပွေသောဂုံလက္ခဏာကိုပြလျက်များစွာသောလူမျိုးတို့ရှေ့မှထင်ရှားသောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ဟုမိန့်တော်မူ၏ခရစ်တော်ဒုတိယကြိမ်ကြွလာမယ့်အကြောင်းကိုဖော်ပြထားတဲ့ဓမ္မဟောင်းကျမ်းချက်များစွာရှိပါသေးတယ်ဓမ္မဟောင်းကျမ်းကိုဖတ်ရှုလေ့လာကြတဲ့တပည့်တော်တို့အတွက်တော့ခရစ်တော်ဒုတိယအကြိမ်ကြွလာမယ်ဆိုတဲ့သတင်းစကားဟာအသစ်အဆန်းတော့မဟုတ်ပါဘူးဓမ္မဟောင်းကျမ်းမှာပြောထားတဲ့မေရှိယဟာခရစ်တော်ပင်ဖြစ်တဲ့အကြောင်းတပည့်တော်တို့ကသိကြပြီးနိုင်ငံတော်ကိုတည်ထောင်ဖို့ရန်ဘရော့ပြန်ကြွလာမှာလေလို့ခရစ်တော်ကိုမေးလျှောက်ခဲ့ကြပါတယ်ခရစ်တော်ကမိမိပြန်ကြွလာမယ့်နေ့ရက်အချိန်တိုင်းအတိအကျကိုဘသူမှသိပိုင်ခွင့်မရှိကြောင်းမိန့်တော်မူပြီးကြွလာခါနီးမှာဖြစ်ပျက်မဲ့အရာများကိုတော့ပြောပြတော်မူခဲ့ပါတယ်ခရစ်တော်ကမိမိပြန်ကြွလာချိန်နေ့ရင်သူရဲ့အယောင်ကိုဆောင်တဲ့ခရစ်တော်အတုတွေပေါ်လာမှဖြစ်ပြီးများစွာသောသူတို့ကိုလှည့်ပြမယ့်အကြောင်းလူမျိုးတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံဘက်ပြုတ်ခြင်းတွေပုံများလာမယ့်အကြောင်းကဘာအရရမအစာခေါင်းပါခြင်းကာလနာများပြခြင်းမင်းကလေးလှုပ်ခြင်းတွေပုံများလာမယ့်အကြောင်းတပည့်တော်တို့ကိုပြောပြတော်မူပါတယ်ခရစ်တော်ကမိမိပြန်ကြွလာမယ့်အချိန်တိုင်းအတိအကျကိုဘသူမှသိပိုင်ခွင့်မရှိကြောင်းမိန့်တော်မူပြီးဖြစ်တဲ့အတွေ့ခရစ်တော်ပြန်ကြွလာမယ့်အချိန်တိုင်းအတိအကျကိုကျွန်တော်တို့မသိဘူးသို့တော့ကြွလာတော်မူမယ့်ကာလကိုတော့ခရစ်တော်ရဲ့ကြိုတင်ပြောပြတော်မူချက်အရာကျွန်တော်တို့သိရပါတယ်မဿဲအခန်း24အခန်းငယ်29အရာဘေးတိုင်းကာလပြီးရင်ခရစ်တော်ကမိမိပြန်ကြွလာမယ်လို့အတိအလင်းမိန့်တော်မူပါတယ်မဿဲအခန်း24အခန်းငယ်29ကနေ30ကြားမှာတွေ့ရတဲ့ခရစ်တော်ရဲ့မိန့်တော်မူချက်ကိုပြန်ပြတော့ကြည့်ကြမယ်ဆိုရင်ဘေးတိုင်းကာလပြေးဆုံးသွားတဲ့နောက်ရုတ်ခနဲနေသည်မိုက်လိမ့်မည်လသည်အယံကိုမပေးကျဲတို့သည်ကောင်းကင်မှကြကြလိမ့်မည်ကောင်းကင်တကိုးတို့သည်တုံလှုပ်ကြလိမ့်မည်လို့ခရစ်တော်ကအတိအလင်းမိန့်တော်မူပါれခရစ်တော်ဒုတိယအချိန်ကြွလာတော်မူမူမည်အချိန်လေးမှာနေရအလင်းရောင်ကိုဖခင်သခင်ကွယ်စေတော်မူမှာဖြစ်ပြီးလဟာလဲလင်းမှာမဟုတ်တော့ဘူးလဟာနေကနေတဆင့်အလင်းကိုရရှိကြောင်းကျွန်တော်တို့သိကြပါれနေရအလင်းရောင်မရှိတော့ဘူးဆိုရင်လက်ဟာလဲအလင်းရောင်ကိုပေးနိုင်မှာမဟုတ်တော့ဘူးခရစ်တော်ဒုတိယအချိန်ကြွလာတော်မူမည်အချိန်လေးမှာကပ္ပာကြီးတစ်ခုလုံးဟာမောင်မိုက်အတိဖြစ်သွားမှာဖြစ်တယ်ကျယ်များဟာလဲကောင်းကင်ကနေကြကြမှာဖြစ်ပြီးကောင်းကင်တကိုးတို့ဟာလဲတုံလှုပ်ကြမှာဖြစ်တယ်အခန်းငယ်30မှာထိုအခါလူသားဤနမိတ်လက္ခဏာသည်ကောင်းကင်၌ထင်ရှားလိမ့်မည်မိကြီးပေါ်မှာလူအပေါင်းတို့သည်ငိုကြွေးမြေတန်းကြ၍လူသားသည်ကြီးစွာသောဘုံတကူအာနုဘော်တော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်လို့ယေရှုခရစ်မိန့်တော်မူပါれကပ္ပာကြီးတစ်ခုလုံးမောင်မိုက်အတိဖြစ်နေတဲ့အချိန်မှာကောင်းကင်ကနေဘုံတကူအာနုဘော်တော်ကိုဆောင်လျက်မိုးတိမ်ကိုစီးပြီးခရစ်တော်ကြွလာတော်မူမှာဖြစ်ပါれခရစ်တော်ဒီလောကမှာပထမအကြိမ်ကြွလာတော့ကနှိမ်ချစွာလူစားတိအဖြစ်ကိုခံယူဖွားမြင်တော်မူခဲ့ပြီးအပြစ်ရှိတဲ့လူတို့ရဲ့အပြစ်များကိုဖြေဖို့လဝါကတ်တိုင်မှာကြိမ်ချင်းအမင်္ဂလာနဲ့အသေးခံခဲ့ပါတယ်ဒုတိယအကြိမ်ကြွလာတဲ့အခါမှာတော့ပထမအကြိမ်ကြွလာတော့ကလို့ဖြစ်မှာမဟုတ်တော့ဘူးဘုံတကူအာနုဘော်တော်ကိုစောင်းလျက်မိုးတိမ်ကိုစီးပြီးကြွလာတော်မူမှာဖြစ်ပါတယ်ကဘာမှာရှိတဲ့လူသားအားလုံးကဘုံတကောအာနုဘော်တော်နဲ့ကြွလာတော်မူသောခရစ်တော်ကိုမြင်ရကြမှာဖြစ်ပြီးခရစ်တော်ဖခင်သခင်ကိုမယုံကြည်ခြင်းကြတဲ့ကဘာသူကဘာသားအားလုံးကြောက်ရွံ့ခြင်းများစွာနဲ့ငိုကြွေးမြေတမ်းကြမှာဖြစ်ကြောင်းခရစ်တော်ကအတိအလင်းမိန့်တော်မူပါတယ်။ဗျာဒိတ်ကျမ်းအခန်း1အခန်းငယ်9မှာလဲမိုးတိမ်ကိုစီးပြီးကြွလာတော်မူသောယေရှုခရစ်တော်ကိုကဘာမှာရှိတဲ့လူသားအားလုံးကမြင်ရကြမယ့်အကြောင်းအတိအလင်းဖော်ပြထားပါတယ်။ခရစ်တော်ဒုတိယကြိမ်ကြွလာတဲ့အခါကဘာမိကြီးပေါ်မှာမိမိအုပ်ဆိုးသောနိုင်ငံတော်ကိုတည်ထောင်တော်မူမှာဖြစ်ပါတယ်။ကဘာကိုအုပ်ဆိုးနေတဲ့စာရမဏတ်ရဲ့သားရဲမာယုနဲ့ဘာသာတရားနဲ့လူတို့ကိုလှည့်ပြပြီးနမိတ်များကိုပြတ်တက်တဲ့မိတ်ဆာပရောဖက်တို့ကို အသက်ရှင်လျက်ဖမ်းမိကြမှာဖြစ်ပြီးကန့်နဲ့လုံတဲ့ငရဲမိအိုင်ထဲမှာချပစ်ကြမှာဖြစ်ပါတယ်စစ်မှန်သောဖခင်တခင်ကိုခရစ်တော်အားဖြင့်သိနိုင်ပါလျက်နဲ့ခရစ်တော်ကိုညင်းပယ်ပြီးသားရဲရုပ်တုကိုကိုးကွယ်ကြတဲ့လူသားအားလုံးကွတ်မြတ်ခြင်းကိုခံရကြမှာဖြစ်ပါတယ်စာရမဏတ်ကိုလည်းအနက်ဆုံးသောတွင်းထဲမှာအနှစ်တစ်ထောင်ကာလပတ်လုံးချိန်နှောင်ထားမှာဖြစ်ပါတယ်မိမိအောက်ဆိုးသောနိုင်ငံတော်ကိုခရစ်တော်တည်ထောင်တဲ့အခါကဘာမီကြီးပေါ်မှာခရစ်တော်မှတပါအခြားသောအာနာရှင်အခြားသောဘုရင်ဆိုတာရှိမှာမဟုတ်တော့ဘူးအခြားသောဘာသာတရားဆိုတာလည်းရှိမှာမဟုတ်တော့ဘူးခရစ်တော်ဖခင်တခင်ကိုရော်တိုင်းကဒီကဘာမီကြီးပေါ်မှာအနှစ်တစ်ထောင်အုပ်ဆိုးတော်မူမှာဖြစ်ပါတယ်လေးစားရပါသောဓမ္မမိတ်ဆွေခရစ်တော်ဒုတိယအချိန်ကြွလာတော်မူမဲ့အချိန်ဟာအလွန်နေနေပြီဆိုတာမိမိပြန်ကြွလာချိန်နေရင်ဖြစ်ပြတ်မယ်လို့ခရစ်တော်ကြိုတင်မိန့်တော်မူတဲ့အရာများပြည့်စုံလျက်ရှိနေတာကိုကြည်ချင်းဖြင့်ကျွန်တော်တို့သိရပါတယ်ခရစ်တော်ပြန်ကြွလာတဲ့အခါလူတိုင်းကိုတရားစီရင်တော်မူမှာဖြစ်ပါတယ်ခရစ်တော်ကိုယုံကြည်သောသူအားလုံးဘုရားသခင်နိုင်ငံတော်မှာဝင်စားကြမှာဖြစ်ပြီးခရစ်တော်ကိုညင်းပယ်သောသူအားလုံးငရဲမိအိုင်ထဲမှာချပြစ်ခြင်းကိုခံရကြမှာဖြစ်ပါတယ်လူတိုင်းအတွက်ဘုရားသခင်အလိုတော်ကတော့တားတော်ယေရှုခရစ်အားဖြင့်အပြစ်ငရဲကနေသာဝရကယ်တင်ခြင်းရရှိဖို့နဲ့တမန်တရားကိုသိရှိဖို့ဖြစ်ပါတယ်။အပြစ်ငရဲကနေလူတိုင်းကယ်တင်ခြင်းရရှိနိုင်ဖို့အတွက်လူတို့ရဲ့အပြစ်ကြွေးရှိသမျှကိုသားတော်ယေရှုခရစ်အားဖြင့်လက်ဝါးကတိုင်မှာဖခင်သခင်ဖြေရှင်းပေးတော်မူပါတယ်။မင်းသူမဆူလူတို့ရဲ့အပြစ်ကိုဖြေသောခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံရင်သာဝရအပြစ်ငရဲကနေလွတ်မြောက်ရသောအခွင့်နောင်ဘဝကြရင်အိုနာတေခြင်းနဲ့ကင်းတဲ့ဘုရားသခင်ကောင်းကင်နိုင်ငံတော်မှာသာဝရနေရသောအခွင့်ကိုဘုရားသခင်ပေးတော်မူပါれခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အခုဆုတောင်းခြင်းဖြင့်ယုံကြည်လက်ခံနိုင်ပါれမိတ်ဆွေပြစ်မှားခဲ့တဲ့အဖြစ်လိုက်မိခဲ့တဲ့လမ်းမတွေအတွက်နောင်တရပြီးခရစ်တော်ထံဝန်ချတောင်းပန်ပါလဝကတိုင်မှာကြိမ်ခြင်းအမင်္ဂလာနဲ့ခရစ်တော်အသေးခံတာဟာမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးဖို့အတွက်ဖြစ်ကြောင်းတမန်ကျမ်းစာရဲ့တည်တည်ခံချက်ကိုယုံကြည်ပါ။နောင်တနှလုံးသားနဲ့အပြစ်ဝန်ချတောင်းပန်ပြီးခရစ်တော်ကိုမိတ်ဆွေရဲ့ကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းမိတ်ဆွေရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံရင်ကယ်တင်ခြင်းခံရမယ်ဆိုတဲ့ခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။